COVID-19 ကပ်ရောဂါအခြေအနေအကြောင်းဇွန်လမှာပြန်ဖွင့်လေ့ရှိတဲ့အခြေခံပညာအကြောင်းတွေကိုပုံမှန်အတိုင်းပြန်ဖွင့်နိုင်မှာမလားဆိုတာကိုပြောပြပါမယ်။အခုမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါဖြစ်နေတာကြောင့်လုပ်ငန်းတွေအားလုံးနီးပါးကိုရပ်ဆိုင်ထားရပြီးလူတိုင်းကိုတက်နိုင်သမျှအိမ်ပြင်မထွက်ကြဖို့ကိုအစိုးရကတိုက်တွန်းထားပါတယ်။ COVID-19ကကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကထုတ်ပြန်ထားတဲ့စီးမင်းညွှန်ကြားချက်တွေကိုလည်းဧပြီလ30ရက်နေ့တိုင်းနဲ့မေလ15ရက်နေ့အထိထပ်တိုးသတ်မှတ်ခဲ့ပါတယ်။ ဒါကြောင့်ပုံမှန်အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အချိန်ဖြစ်တဲ့ဇွန်လမှာရောဂါအခြေအနေကိုထိန်းချုပ်နိုင်မှကျောင်းတွေကိုပုံမှန်အတိုင်းပြန်ဖွင့်မှုဆောင်ရွက်နိုင်မယ်လို့သိရပါတယ်။ဆာမီပွဲအဖြေအစွာမရှိသေးတဲ့အတန်းတွေကိုမေလ15ရက်နောက်ပိုင်းမှာအဖြေအစွာရှိသေးတာတွေကိုလုပ်ပြီးအောက်စီးရင်ထုတ်ပြန်ပြီးမှသာကျောင်းပြန်ဖွင့်နိုင်ဖို့အတွက်ဆက်လုပ်နိုင်မှာဖြစ်တယ်လို့အခြေခံပညာ
ီကနေပြီးတော့မှလည်းဒါပြည်တော်စုဝန်ကြီးဌာနတွေကိုသူကစင်ရလုပ်ငန်းတွေလုပ်ပိုင်ခွင့်စပြီးလုပ်လို့ရပြီဆိုရင်တော့ကျွန်တော်တို့ဒါအရင်ဆုံးတော့အကြောင်းမဖွင့်ခင်မှာဟိုဖြီးတော်တွေဆက်ဖို့ကြံနေတာရှိတယ်ကျွန်တော်တို့ grade 5ရှိတယ်ပေါ့နော် grade 9ရှိတယ်အဖြီးတော်တွေမပြီးသေးဘူးနောက်တက်သမာမက်ထရစ်အဖြီးတော်တွေမဆက်ရသေးဘူးအဲ့ဒါတွေကဒါမေလ15ရက်နောက်ပိုင်းမှာဆက်နိုင်တယ်ပေါ့ဆက်နိုင်လို့အဲ့ဒါတွေဒီအဲမိလာအတွင်းမှာဆက်နိုင်ရင်တော့ဟိုတတ်မှတ်တဲ့အရှိန်ကြီးလဲကောင်းနေဆိုရင်တော့ဂျွန်လာမှာဖွင့်နိုင်မှုကျွန်တော်တို့ဒါဒူတီပြင်မှုပြီးတော့လုပ်နေရပေါ့နော်အခုလောလောဆယ်နေတာရ
ဒီကြားကာလမှာတော့အခြေခံပညာကျောင်းစီရာတွေအတွက်မွမ်းမံသင်တန်းတွေကိုတော့အွန်လိုင်းကနေဆောင်ရွက်ဖို့ရှိတယ်လို့သိရသလိုကျောင်းတွေပြန်ဖွင့်ရမှာကျောင်းသားကျောင်းသူတွေကျန်းမာရေးအတွက်ကြိုတင်စဉ်းစားဆွေးနွေးမှုတွေလည်းရှိနေတယ်လို့သိရပါတယ်ကျောင်းတွေပြန်ဖွင့်ပြီးကျောင်းတက်ရရင်ကျောင်းသားတွေကိုတစုတဝေးတဲ့အများကြီးဖြစ်မနေစေဖို့ ਨੇ ထိတွေ့မှုနည်းနိုင်ဖို့အတွက်အတုပ်တွေခွဲပြီးသင်ကြားတဲ့ပုံစံမျိုးလုပ်နိုင်ဖို့အစီအစဉ်နေတယ်လို့လည်းဦးကိုလေးဝင်းကပြောပါတယ်ဒီလိုဇွန်လမှာကျောင်းပြန်ဖွင့်မယ့်ကိစ္စနဲ့ပတ်သက်ပြီးကျောင်းသားမိဘတွေအနေနဲ့လည်းစိုးရိမ်ပူပန်မှုတွေရှိနေကြပါတယ်။ကျောင်းသားတွေကိုကျန်းမာရေးနဲ့ပတ်သက်တဲ့အသိပညာပေးတာနဲ့မလုံလောက်ပဲကျောင်းသားမိဘတွေကိုပါကျန်းမာရေးအသိရှိနေအောင်လုပ်ပေးဖို့လိုအပ်တယ်လို့ကျောင်းသားမိဘတဦးဖြစ်တဲ့ကိုကျော်ဝနကပြောပါတယ်
။ဟိုမိဘတယောက်အနေနဲ့တော့ဒါစိုးရိမ်ရမှာစိုးရိမ်တာပေါ့နော်။စိုးရိမ်နေမိဘတိုင်းနဲ့စိုးရိမ်ရမှာလို့ထင်တယ်။အဲ့တော့ဒီကလေးငယ်နဲ့ပတ်သက်ပြီးတော့နောက်တင်ကျောင်းတွေလိုက်တော့ကြည့်တဲ့ခါကျတော့ကလေးတွေကပြောင်းနေတယောက်ပုတ်ကက်ပြီးတော့ခံရတာလေခံရလဲသူအကျေကြီးဝုန်းနေတိတ်မတုံးနိုင်ဘူးတကယ်လို့အဲ့လိုကလေးတွေကဘဏ္ဍပေးဥမာဆိုရပါလို့ပြရဖို့ဘဏ္ဍပေးခွာပြီးတော့ခံနိုင်မယ်ဆိုရင်လည်းအခက်ခဲရှိနိုင်တယ
်ဆွန်လာမှာကျောင်းတွေပြန်ဖွင့်ရင် COVID-19 ကပ်ရောဂါကာလဖြစ်နေတာကြောင့်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ချက်တွေအတိုင်းလိုက်နာဆောင်ရွက်မှာဖြစ်တယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကပြောပါတယ်တက္ကသိုလ်ဝင်ဆောင်မေးပွဲတွေကိုမတ်လ20ရက်နေ့မှာဖြစ်ဆိုပြီးစီးခဲ့ပါတယ်။ဒါ့အပြင်မတ်လ23ရက်နေ့မှာပဲမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းကြေညာလိုက်တဲ့အတွက်အဖြစ်အလျက်စစ်ဆေးခြင်းလုပ်ငန်းတွေကိုရပ်အကတ်အသတ်မရှိရပ်ဆိုင်ထားရပါတယ်။တက္ကသိုလ်ဆောင်မေးပွဲတွေကိုလည်းစစ်ဆေးနေရင်ရပ်ဆိုင်လိုက်ရပြီးနှစ်ဘာသာဖြစ်ဆိုဖို့ကြံနေပါသေးတယ်။ကျောင်းတွေအားလုံးမှာကျောင်းလုပ်ငန်းစဉ်တွေကိုရပ်အကတ်အသတ်မရှိရပ်ဆိုင်ထားပါရရှင်။ကျမအင်တနာထွန်းမှရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။